စစ်တပ်ကအာဏာသိမ်းထားပြီးပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာတရုတ်ကဥဆောင်ပြီးဒေသတွင်းနိုင်ငံတချို့ပါဝင်တဲ့ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုမြန်မာနိုင်ငံမှာကျင်းပခဲ့ပါတယ်။ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေရဲ့အာဆီယံနိုင်ငံတချို့ရဲ့ကအာဏာသိမ်းစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုတာမျိုးမဟုတ်ပဲအာဆီယံမူ၅ချက်နဲ့ဒီမိုကရေစီအစွန်းကူးပြောင်းရေးကိုပြန်လည်တော်ဖို့တိုက်တွန်းနေချိန်မှာဒီအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးဟာမြန်မာနိုင်ငံရဲ့အကျုပ်သာအာဏာနဲ့အစိုးရကိုတိမတ်ပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒီလိုကာလမျိုးမှာတရုတ်နိုင်ငံဂျာယေးဝင်ကြီးအနေနဲ့မလာတင်ဘူး၊ဒီလိုပူးပေါင်းဆောင်ရွက်မှုမျိုးတွေမလုပ်သင့်ဘူးလို့ NUG ကမြင်ပါတယ်။ NUG ကမြင်ပါတယ်။နိုင်ငံဂျာယေးဒုဝင်ကြီးဦးမိုးစောဦးက VOO အခုလိုပြောဆိုခဲ့ပါတယ်။လေလာသုံးသသူတူဖြစ်တဲ့ NCGUB ဝင်ကြီးဟောင်းဒေါက်တာတင့်ဆွေကတော့တရုတ်ဟာဒေတာတွင်သူ့အကျိုးစီးပွားအတွက်သာအဓိကထားတာဖြစ်ပြီးမြန်မာစစ်ကောင်စီကိုအတိမတ်ပြုဖို့လှုပ်တာမဟုတ်ဘူးလို့မြင်ပါတယ်တရုတ်ဟာ1988ခုနှစ်ကတည်းကစလို့မြန်မာနိုင်ငံကဆက်အာဏာရှင်အစိုးရတွေနဲ့ဆက်ဆံခဲ့ပြီးမြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးတာမျိုးမရှိပါဘူးဒါကြောင့်မြန်မာပြည်သူအများစုစိတ်ထဲမှာတရုတ်ဟာဆက်အာဏာရှင်တွေကိုအားပေးတယ်။ဒါကြောင့်မြန်မာဒီမိုကရေစီရရှိရေးကိုအဟံအထားဖြစ်စေတယ်လို့ယူဆကြပါတယ်။အခုလဲအာဏာသိမ်းထားတဲ့စစ်ကောင်စီဟာသူတို့အစီအစဉ်အတိုင်းဒီမိုကရေစီပြန်လည်ဖော်ဆောင်မယ်ဆိုပြီးလုပ်နေပါတယ်။ဒီလိုအခြေအနေမှာတရုတ်ကစစ်ကောင်စီဘက်ကရပ်ပြလိုက်သလိုဖြစ်သွားပြီးတရုတ်ကပါဝင်ထောက်ခံပြီးလိုသလိုလုပ်သွားမလားဆိုတဲ့စိုးရိမ်ချက်တွေရှိပါတယ်။တစ်ဖက်မှာလဲအမေရိကန်ဥဆောင်ပြီးနိုင်တစ်ဖက်မှာလည်းအမေရိကန်ဥဆောင်ပြီးအနောက်နိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကဒီမိုကရေစီပြန်လည်ဖော်ဆောင်ရေးတိုက်တွန်းတာတွေလည်းရှိပါတယ်။အခုလိုအခြေအနေမှာတရုတ်ကဝင်ရောက်လာပြီးစစ်ကောင်စီကိုအားပေးထောက်ခံပြီးလုပ်သွားမယ်ဆိုရင်မြန်မာပြည်သူတွေလိုလားတဲ့အခြေအနေတရားဖြစ်လာနိုင်မှာမဟုတ်ဘူးဆိုတဲ့အမြင်တွေရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA ရဲ့အကြီးအကဲ Editor တူဖြစ်တဲ့ဦးကျော်စံသာကအခုလိုဝေဖန်သုံးသပ်ထားပါတယ်။ဒီနေ့ကဘာပေါ်မှာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေဥဆောင်တဲ့ဘက်ကတစ်ဖက်ဒီကနေ့ကဘာပေါ်မှာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေဥဆောင်တဲ့ဘက်ကတစ်ဖက်တရုတ်နဲ့ရုရှားကတစ်ဖက်အပြိုင်မှုတွေတရုတ်နဲ့ရုရှားကတစ်ဖက်အပြိုင်မှုတွေရှိနေတဲ့အချိန်ဖြစ်ပါတယ်။အာရှဒေသတွင်းမှာလည်းတရုတ်နဲ့အမေရိကန်အပြိုင်မှုတွေရှိနေပြီးနှစ်ဖက်စီးပွားရေးအစီအစဉ်တွေအပြိုင်အဆိုင်လုပ်တာနှစ်ဖက်စီးပွားရေးအစီအစဉ်တွေအပြိုင်အဆိုင်လုပ်နေတဲ့ကာလဖြစ်တယ်လို့ဒေါက်တာတင့်ဆွေကမြင်ပါတယ်။မြန်မာဒီမိုကရေစီရေးကိုထောက်ခံကူညီဖို့အတွက် NUG အစိုးရအနေနဲ့အမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာတွေမြင်ရပေမဲ့တရုတ်ရဲ့ထောက်ခံမှုရအောင်ကြိုးပမ်းချဉ်းကပ်တာမျိုးရောရှိပါသလားလို့မေးတာကိုတော့ NUG နိုင်ငံသားရေးဒုဝန်ကြီးကအခုလိုဖြစ်ဆိုခဲ့ပါတယ်။ရှီအောင်မျိုးရဲ့ဗကမာကျင်းပခဲ့တဲ့လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးမှာအင်အားကြီးတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဦးဆောင်တက်ရောက်ခဲ့ပါတယ်။ဒါအပြင်ကမ္ဘောဒီးယား၊ထိုင်း၊ဗီယက်နမ်၊လာအိုနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ပါတယ်။တရုတ်ကသူတို့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံတည်ငြိမ်ရေးကိုသာအဓိကထားတွန်းအားပေးမယ်ဆိုရင်မြန်မာပြည်သူတွေလိုလားတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပုံစံတရအတွက်အထောက်အကူမဖြစ်နိုင်ဘူးဆိုတဲ့စိုးရိမ်ချက်တွေရှိကြောင်းတင်ပြလိုက်ရပါတယ်။